11 media သတင်းတောက်တွေကိုအခုလိုအာမခံပေးလိုက်တဲ့အပေါ်ကြိုးစားကြောင်းနဲ့ဒီပြဿနာကိုအေးအေးဆေးဆေးပြန်လည်ပြေလည်အောင်ဖြေရှင်းစေလိုကြောင်းပြည်ချာရေးဒုဝန်ကြီးကပြောဆိုလိုက်ပါတယ်ပြဿနာတွေပြေလည်အောင်ဖြေရှင်းနိုင်ရေးနိုင်ငံတော်သမ္မတကညွှန်ကြားထားသလိုသတင်းမီဒီယာကောင်စီဘက်ကကြားဝင်ဖြေရှင်းပေးဖို့ဆိုရင်တရားရုံးကအာမခံပေးလိုက်ုံနဲ့မလုံလောက်ပဲအမှုကိုပြန်ရုပ်သိမ်းဖို့လိုတယ်လို့သတင်းသမားတွေကသုံးသပ်နေတာပါမတ်စုမွန်ကဆက်သွယ်မေးမြန်းတင်ပြပါမယ်
ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကိုပြည်သူအများကအကြီးညိုပြတ်အောင်ရေးသားခဲ့တဲ့ဆိုရဲဆွဆွဲချက်နဲ့ရန်ကုန်တိုင်းအစိုးရအဖွဲ့ရဲ့ညွှန်ကြားရေးမှူးဦးအောင်ကျော်ခိုင်ကတရားလိုလုပ်ပြီးအမှုဖွင့်ထားလို့ဖမ်းဆီးထိန်းသိမ်းခံထားရတဲ့အလဲပန်းမီဒီယာကအယ်ဒီတာချုပ်တာဝန်ခံအယ်ဒီတာနဲ့သတင်းတောက်ပေါင်း၃ဦးဟာဒီကနေ့မှာတော့ရန်ကုန်တိုင်းတာမွေမြို့နယ်တရားရုံးကတဦးကိုသိမ်းတရားစီနဲ့အာမခံနဲ့ပြန်လွတ်မြောက်လာကြပါတယ်အခုလိုမျိုးတရားရုံးကနေအလဲပန်းသတင်းသမား၃ဦးကိုအာမခံပေးလိုက်တဲ့အပေါ်ဝမ်းသာကြိုးဆိုကြောင်းနဲ့ပြဿနာကိုပြေလည်အောင်အေးအေးဆေးဆေးဖြေရှင်းကြစီလိုပါတယ်လို့ပြည်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးအောင်လာထွန်းက VOA မြန်မာပိုင်းကိုပြောပါတယ
်မီဒီယာသမားနဲ့မီဒီယာလောကနဲ့အစိုးရကမှာအဲ့လိုပေါ်ဆောင်ပေါ်တိုင်မှုတွေနေပါတော့လေအစီအပြေတော့လေကျွန်တော်ကတော့ဝန်တာလေးပါဘူးဒါကောင်းရင်လက်ခံပါကျွန်တော်ကြိုးဆိုပါတယ်ချက်ပြီးတော့အဲ့ဒါကိုဒီကြံစည်တာကိုခိစားပြီးအောင်ထိအေးအေးဆေးဆေးနဲ့ပြေလည်အောင်ဖြေရှင်းသွားနိုင်ပါစေလို့ပဲကျွန်တော်ကြိုးလင်းဆုတောင်းပါတယ
်အထူးသဖြင့်ကတော့တရားစွဲဆိုဖမ်းဆီးအရေးယူမှုတွေနဲ့မကြခဏထိတ်တိုက်တွေ့နေတဲ့သတင်းမီဒီယာတွေနဲ့အစိုးရတို့ကြားပုတ်တိုက်မှုတွေနှဲပါပြီးတော့မန်တိုင်ကြီးတွေကြားမှာဆက်ဆံရေးကပို့ပြီးတော့မှအဆင်ပြေချောမွေလာစေလိုပါတယ်လို့လည်းဒုဝန်ကြီးကပြောပါတယ
်ဆိုတော့ဒီကိစ္စကိုကျွန်တော်ဒီလက်ရှိဖြစ်ပေါ်တက်လာတာကြောင့်ဝန်တာပါတယ်အဲ့ဒါကိုရှင်းဆက်ပြီးတော့ပေါ့လေပို့ပြီးတော့ AC နဲ့အားလုံးပြဿနာအားလုံးပြေလည်အောင်ထိရှင်းသွားနိုင်ပါပြီလို့ကျွန်တော်ညွှန်လင်းပါတယ်အဲ့ဒါဆိုတော့မီဒီယာနဲ့အစိုးရကမှလည်းပြန်လည်ယုံကြည်မှုတွေရှိလာမှာပေါ့နော်ဆက်လက်ပြီးတော့ကျွန်တော်လက်တွေ့လုပ်ဆောင်ကြလည်းအများကြီးရှိပါတယ်ဒီရှင်းပါလို့လို့ကြီးအများကြီးပါခင်ဗျာဒီရှင်းပါလို့ကြီးအများကြီးရှိပါတယ်ကျွန်တော်ဒီရရဲ့အခက်အခဲတွေကိုလည်းကျွန်တော်တို့ကျွန်တော်အရင်ကလေးရှိတာကဒီမန်တိုင်ကလေးကိုချွေးချင်းဝေးလीဖိုးပြီးတော့တောက်ဆိုပြီးတော့ကျွန်တော်တို့ဒီစာရင်းကောင်းသူကပဲဥဆောင်ပြီးတော့ကျွန်တော်တို့ပြုလုပ်ပေးပါတယ်ကျွန်တော်ဒီအာရာဘိုင်းအပေါ်စီတုံးရရဲ့နောက်ဒီမီဒီယာရဲ့အဲ့ဒါဆွေးနွေးကြတာပေါ့ခင်ဗျာကျွန်တော်ဆက်ပြီးတော့လည်းအများကြီးလုပ်ဖို့အကြည့်ရှိပါတယ်ကျွန်တော်ဝန်ကြီးဌာနအနေနဲ့ပူးပေါင်းဆောင်ရွက်ဖို့ရှိပါတယ်ခင်ဗျာ
ဒါပေမဲ့လို့အခုလိုအလဲပန်းသတင်းတော့၃ဦးကိုတရားရုံးကအာမခံပေးလိုက်ရုံနဲ့တော့ပြဿနာတွေကပြေလည်သွားမှာမဟုတ်ဘူးလို့လည်းသတင်းသမားတွေကဝေဖန်ပြောဆိုကြပါတယ်နိုင်ငံတော်သမ္မတကညွှန်ကြားထားသလိုသတင်းမီဒီယာကောင်စီဘက်ကကြားဝင်ကြီးနိုင်ဖြေရှင်းပေးဖို့ဆိုရင်တော့ရန်ကုန်တိုင်းအစိုးရအဖွဲ့ဘက်ကတရားစွဲထားတဲ့အမှုကိုလုံးဝရုပ်သိမ်းပေးဖို့လိုတယ်လို့လည်းသတင်းစာဆရာဦးစီသူအောင်မြင့်ကသုံးသပ်ပါတယ
်သူပြောချက်ကသမ္မတရုံးကရည်ရွယ်ချက်ဖြစ်မှာမီဒီယာကောင်စီမှာဟိုကြားဝင်ပြီးတော့မှဖြေရှင်းခိုင်းမှုဆိုတော့ကပါတယ်သူကမီဒီယာကောင်စီကိုတိုင်ဖို့ဆိုရင်အဲ့ဒီတရားရုံးမှာအမှုရှိမလို့လားရမယ်အခုသူကအာမခံပေးလိုက်တဲ့ဆိုပေမဲ့ရုံးကအမှုကရှိနေပြီသားဖြစ်နေတယ်ရှိနေပြီသားဆိုတော့ဒီမီဒီယာကောင်စီရဲ့သူ့ရဲ့လုပ်ထုံးလုပ်မှုကသူဝေပါပေးလို့မရဘူးသူကြတာတော့ဟိုတချင်ချင်းပါပေါ့နော်ဒီရုံးကြီးမှုလည်းတော့ရုံးကြီးတစ်ခုခုပါသူတို့ကဟိုအမှုကိုရုပ်သိမ်းပေးရမှာ
အလဲပန်းမီဒီယာသတင်းတော့၃ဦးဖမ်းဆီးအရေးယူထားတာနဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းအစိုးရနဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီတို့တွေ့ဆုံခဲ့ကြအခြေတော့ကလည်းသတင်းမီဒီယာကောင်စီဘက်ကအမှုကိုအရေးယူသိမ်းပေးဖို့ပြောဆိုထားပေမဲ့လို့ရန်ကုန်တိုင်းအစိုးရဘက်ကတော့တရားဝင်တုံ့ပြန်မှုမရှိသေးပါဘူးတကယ်လို့အမှုကိုရန်ကုန်တိုင်းအစိုးရဘက်ကတရားဝင်မယူသိမ်းပေးဘူးဆိုရင်တော့သတင်းမီဒီယာအဖွဲ့အစည်းတွေဘက်ကကြားဝေဖြည့်ရှင်းပေးဖို့မလွယ်ကူနိုင်ဘူးလို့လည်းဦးစီသူအောင်မြင့်ကရှုမြင်ပါတယ
်အမှုကပြေးပြေးနဲ့ပြေးလို့ဆိုတာတရားရုံးရဲ့ဟိုလက်ထုံးလုပ်ပြီးရတယ်ဒါပေမဲ့ရန်ကုန်တိုင်းအစိုးရရဲ့လုံပုံလုံပြီးရကြောက်လဲမားနေတာကိုလဲမားနေလို့လေသူ့ကိုဟိုကနေပြီးတော့မှသမရရုံကနေပြီးတော့ပြန်ပြီးတော့လိုက်ပြန်လာပြန်ကြတဲ့ဥစ္စာတွေလက်ရတဲ့သဘောသွားဖြစ်နေတာလေ
အလဲပဲမီဒီယာမှာရေးသားခဲ့တဲ့အမြဲရှုံးနေတဲ့73စီဆိုင်တွေပရေငွေချီးသူဘသူမှမသိတဲ့ចောင်းကားနဲ့လူနာမည်ပြောက်ပြည်သူရှယ်ယာဆိုတဲ့သတင်းဆောင်မရေးသားသူစောင်းမရှင်ကိုဖြိုးဝေခါကိုဖြိုးဝေဝင်တာဝန်ခံအယ်ဒီတာကိုနရီမင်းနဲ့အယ်ဒီတာချုပ်ကိုကျော်စောလေးတို့ကိုရန်ကုန်တိုင်းဆိုရဘကရာဇသက်ကြီးပုံမှန်905ခါဝင်တဲ့အမှုဖွင့်အရေးယူထားတာဖြစ်ပါတယ်။လာမယ့်ဒီဝေမာလာ9ရက်နေ့မှာတော့တာဝန်တရားရုံးမှာဒီမှုကိုထပ်မံကြားနာဖို့ရှိနေပါတယ်ရှင်
။မဆုမောမေးမြန်းတင်ပြခဲ့တာပါ။11 media ရဲ့ဒီသတင်းသမား3ဦးကိုဒီသတင်းနှစ်ပတ်ကြာဖမ်းဆီးထိန်းသိမ်းပြီးနောက်တရားရုံးကအာမခံပေးပြီးအခုလိုလွှတ်ပေးလိုက်တဲ့အချိန်မှာပဲသူတို့3ဦးကိုဆွဲဆိုရတဲ့အမှုကိုလုံးဝယူသိမ်းပေးဖို့ RSF ကနေစည်းမချသတင်းတော်များအဖွဲ့ကဒီကနေ့ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီပြုရင်ပြောင်းလဲရေးဖော်ဆောင်နေခြင်းသတင်းသမားတွေရဲ့အခုဖြစ်ရဟာဆရာနာရှင်တွေလက်ထက်တုန်းကလိုပဲသတင်းတောက်တွေအပေါ်စူးစူးဝါးဝါကျူးလွန်တဲ့အဖြစ်တစ်ခုဖြစ် RSF အဖွဲ့အာရှ BC ပိတ်ဆိုင်ရာအကြီးအကဲဒန်နီယယ်ဘတ်စတက်ကဝေဖန်ပြောဆိုလိုက်ပြီး11သတင်းမီဒီယာသမားတွေပေါ်တရားစွဲဆိုမှုကိုအမြန်ရုပ်သိမ်းပေးဖို့ကိုလည်းတောင်းဆိုပါရယ် ကမ္ဘာသတင်းမီဒီယာလှူလက်ခွင့်ဆိုင်ရာစံတက်မှတ်ချက်ညွှန်ကင်းစင်းအရာကတော့သတင်းလှူလက်ခွင့်ချိုးဖောက်နေတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံကိုနိုင်ငံပေါင်း180မှာ130နိုင်ငံအဖြစ်သတ်မှတ်ထားတာဖြစ်ပါတယ်ခင်ဗျာ